မေရန်ပြည်တော်စုကနာမည်ကျော်ရေတက်ကတူကြီးရဲ့ World Scholar Cup ပြိုင်ပွဲမှာဝိဇာရောသိပ္ပံဘာသာရပ်တွေမှာထူးချွန်ထင်မြင်တဲ့ကမ္ဘာနိုင်ငံအသီးသီးကအကြောင်းသားတွေဝင်ရောက်ဆင်ခြင်ကြပြီးမြန်မာနိုင်ငံကမြန်မာ International School ရန်ကုန်အကြောင်းသားတွေလည်းဆင်ခြင်ခဲ့ပါတယ်။ဒီပြိုင်ပွဲမှာမြန်မာအကြောင်းသူမတ်စုနေကြီးထူးကစုလေးစုရရှိခဲ့ပါတယ်။မတ်စုနေကြီးထူးရဲ့ပြိုင်ပွဲအတွေ့အကြုံနဲ့ပတ်သက်ပြီးမတ်ဤတန်းစင်ကဆက်သွယ်ညီမျှထားတာပါ။
မြန်မာ International School ရန်ကုန်ကကျောင်းသူမတ်စုနေကြီးထူအားဆိုရင်ကမ္ဘာတစ်ဝန်းကကျောင်းသားတွေနဲ့အတူဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အသင်းလိုက်နဲ့တဦးချင်းစီအတွက်စုလေးစုနဲ့ရောက်လာသေးတယ်။မြန်မာနိုင်ငံတွင်းက International ကျောင်းတွေအချင်းချင်းရှင်ပြိုင်ပြီးတဲ့နောက်မှာတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာစာတစင်တိုင်ပွဲတွေမှာအကြီးခံရပြီးတော့အခုဆိုရင်သူကရေးတက်ကတူမှနောက်ဆုံးအဆင့်ရှင်ပြိုင်ရတာဖြစ်တယ်လို့မတ်စုနေကြီးထူကပြောပါတယ်။သူရဲ့ပထမဆုံးနိုင်ငံတကာပြိုင်ပွဲလေးဖြစ်တဲ့ဒီပြိုင်ပွဲကနေပြီးတော့ထူးထူးခြားခြားအတွေ့အကြုံကိုလည်းပြန်ပြောပြပါမယ်
။ကျွန်တော်တို့ကတော့ Scavenger Hunt ကျတော့နိုင်ငံတကာလူနဲ့လည်းတွေ့ရတယ်။တရားသူတို့ရဲ့နိုင်ငံကြောင်းနဲ့လည်းသိရတယ်။အဲ့တော့အဲ့အချိန်ကျမှသူတို့တယောက်နဲ့တယောက်ပူပြီးတော့ရင်းနှီးသွားကြတယ်အဲ့ဒီမှာ။အဲ့ဒါအဲ့လိုမျိုးပြန်ခဲ့တဲ့အခါကျတော့သူတို့အဲ့ဒီ new haven တစ်ခုလောက်အဲ့လိုပတ်ပြီးတော့အဲ့လိုမျိုးလောက်ရတဲ့အချိန်ကျတော့တွေ့ရတဲ့နေရာလေးအများကြီးတွေ့ရတော့ဆိုမြန်မာပြည်မှာအလောလိုင်းခင်ရဲအလိုဟိုက်တဲ့ building ကြီးမရှိတဲ့အချိန်ကျတော့တမျိုးအဲ့လိုမျိုးပတ်ရတဲ့အချိန်ကျတော့အပူပြုတ်ပြောကြကောင်းမယ
် World Scholars Cup တိုင်ပွဲဟာကျောင်းသားကျောင်းသူတွေသင်ယူလို့စိတ်တိုးလာအောင်အရေးချင်းသူတွေတက်လာအောင်နဲ့ကမ္ဘာနိုင်ငံသားကောင်းအဖြစ်ခံယူနိုင်အောင်ရည်ရွယ်ပြီးတော့ကျင်းပရတယ်ဖြစ်ပါတယ်ဒီတိုင်ပွဲမှာကျောင်းသားတွေကဘာသာရပ်6ရပ်ဖြစ်တဲ့သမိုင်းနည်းပညာ၊စာပေသိပ္ပံနဲ့ဂီတအနုပညာဘာသာရပ်တွေနဲ့ဆိုင်တဲ့မေးခွန်းတွေကိုဖြေဆိုရပါတယ်။နောက်ကျောင်းသားတွေတည်ထားပြီးတဲ့ဘာသာရပ်တွေကိုတဦးချင်းစီရောအတင်းလိုက်ရှင်းပြရတဲ့နေရာမှာစာပန်စကားပြောပြိုင်ပွဲ၊စုပေါင်းပြီးတော့စာယူဆောင်ကုန်းရေးတာ၊ပြဿနာဖြေရှင်းတဲ့ပြိုင်ပွဲတွေလည်းပါဝင်ပါတယ်။ဒီလိုတမှုထူးခြားတဲ့ပြိုင်ပွဲပုံစံအကြောင်းကိုမှတ်စုနေကြည့်သူကရှင်းပြပါတယ်
။ကျွန်တော်သုံးမှုရှိရယ်။ဘယ်လိုဆောင်ကရန်ကုန် round regional round ဒီကြတော့ global round ဆိုပြီးတမျိုးတော့ဟန်နွိုင်းမှာသွားကြတယ်။တစ်တင်းမှာ၃ရောက်ဆိုပြီးအမှဒပိတ်မှာလည်းတမျိုးအတင်းလိုက်ဒပိတ်လို့ရတယ်။ဒပိတ်ရကြတော့တမျိုးဟိုဟာသူချပေးတဲ့ဟာကိုတမျိုးကနေပြီးတော့15မိနစ် research လုပ်ရတယ်။တဲက10မိနစ်စီပြောရတယ်။နောက်တစ်ခုက collaborative writing ဆိုတော့တမျိုးတစ်တင်းနဲ့အလို write သူချပေးတဲ့ writing topics တွေကိုတရားတစ်ခုစီရေးပြီးတော့အဲ့ဒါကိုတူတူဖြေရတယ်။နောက်တစ်ခုကျတော့scavenger hunt ကကျတော့အဲ့ဒါကိုအမှတ်တရမှန်လို့ပါတယ်နဲ့သူတို့အသင်းတွေပါရင်ချပေးရတဲ့အခါကျတော့တခြားနိုင်ငံလူတွေနဲ့လည်းတသင်းနဲ့ဖြစ်သွားတယ်
။နေ့စဉ်ကျင်းပတဲ့ဒီပြိုင်ပွဲမှာကဏ္ဍ၄ခုပါဝင်ပါတယ်။အသင်းလိုက်ကြပန်းစကားပြောပြိုင်ပွဲ၊ရေးချေစာမေးပွဲ၊အသင်းလိုက်စာစီစာကုန်းရေးချေနဲ့အသင်းလိုက်ပြဿနာတွေဖြေရှင်းတဲ့ကဏ္ဍတို့ပါဝင်တာဖြစ်ပါတယ်။WSC ပြိုင်ပွဲကိုစုစုပေါင်းနိုင်ငံ50ကနေပြီးတော့ကမ္ဘာတစ်ဝန်းကကျောင်းသားတွေစုဝေးပြီးတော့အသင်းအဖွဲ့လိုက်ပြိုင်ပွဲဝင်ကြတာဖြစ်ပါတယ်။ MISY အနေနဲ့ဒီပြိုင်ပွဲမှာဝင်ပြိုင်တာဆိုရင်2019ခုနှစ်အရင်နှစ်ကစပြီးတော့ကျောင်းသားတွေကိုစပီးစေလို့ရှင်းပြတာလည်းဖြစ်ပါတယ်။ကျောင်းနှစ်ပြိုင်ပွဲတွေမှာတွားပုံနဲ့ကျောင်းသားတွေအတွက်မက်ဆီနီတီတူကသူ့အတွေ့အကြုံအရအခုလိုအကြံပေးပါတယ်
။ကို teammate တွေကိုတယောက်နဲ့တယောက်အဲ့လို trust လုပ်ထားရတယ်အရင်ကြီးချေ because scholars role မှာဆိုရင်အဲ့လိုအသင်းလိုက်ဖြေရတဲ့ခါကျတော့တချို့အသင်းတွေဆိုသူကတော့ထားရန်ဖြစ်ချင်ပါဘူးလို့ဆိုလို့မှားသွားကြလို့တရားသိနေတည်းရလေအဲ့ချိန်ကျတော့လို့တရားနည်းကြောက် trust လုပ်ရတဲ့အင်းကြီးရယ် debate လုပ်ရခြင်းကြရင်အရင် self confidence မရှိဘူးလည်းလို့အရင်ကိုယ့်ဘောက်ရရရလို့ထင်နေတယ်တချို့ရအဲ့လိုမရသွားက
ြ World Scholars Cup ကို2008ခုနှစ်တုန်းကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့ရေးတက်ကတော့ကနေကြီးမှုကျင်းပတာလည်းဖြစ်ပါတယ်ဒီကွာလုံးမှာရှိတဲ့အစိုးရနဲ့ပုဂ္ဂလိကကျောင်းတွေကဘဝနောက်ခံမတူညီတဲ့ကျောင်းသားတွေစာပေအကျိုးခေါင်းဆောင်မှုအပိုင်းနဲ့အသင်းအဖွဲ့စိတ်ဓာတ်တိုးတက်လာအောင်ရည်ရွယ်ပြီးတော့တည်ထောင်ခဲ့တဲ့ဒီအကျိုးမျက်မြင်ယူတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒီဝေယျရှင်ပြန်တဲ့ကျောင်းတွေစီးရင်မှာစက်တလုံးမှာတော့မြန်မာနိုင်ငံက International ကျောင်း6ခုသာပါဝင်သေးတာဖြစ်ပါရှင်။